ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တချို့နဲ့ကြောင်မဲနဲ့နမ်တူမြို့နယ်တွေအတွင်းကြေးရွာတချို့ကရွာသားတွေကိုတအောက်ပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကအတင်းအဓမ္မဖမ်းဆီးသွားတယ်လို့ SNLD ပါတီကပြောလိုက်ပြီးတိုင်းပြည်ငြိမ်းချမ်းရေးရဖို့ကြိုးစားနေတဲ့အချိန်မှာအခုလိုလှုပ်ရမျိုးကိုလက်မခံနိုင်ဘူးလို့လည်းပြောပါတယ်။ဒါပေမဲ့ TNLA ဘက်ကတော့ဒီလိုမျိုးအယက်သားတွေကိုဖမ်းဆီးတာမရှိဘူးလို့တုံ့ပြန်ထားပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဝင်တချို့အပါအဝင်ကြောင်မဲမျိုးနဲ့ပန်ကွန်ကြီးရွာအုပ်စုပန်ကွန်ရွာမကကြီးရွာသား24ယောက်ကို TNLA တအောင်ပလာအမျိုးသားလွတ်မြောက်ရေးတပ်မတော်ကဒီလ10ရက်နေ့တုန်းကအတင်းကျပ်ဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ပြီးခဲ့တဲ့နိုဝင်ဘာလ20နဲ့21ရက်နေ့တွေတုန်းကလည်းနမ်ဘတူမြို့နယ်အတွင်းကြီးရွာတချို့ကရွာသား12ယောက်ကိုအတင်းအဓမ္မဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ SNLD ပါတီကပြောပါတယ်ပြည်တွင်းရဲရဲအတွက်အထူးအလေးပေးဆောင်ရွက်နေတဲ့အချိန်မှာအခုလိုအရက်သားတွေကိုအလိုမတူဘဲနဲ့ဖမ်းဆီးခေါ်ဆောင်တာတွေဟာဘယ်လိုမှလက်ခံနိုင်စရာမရှိဘူးလို့ SNLD ပါတီပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်။ဘာကြောင့်ဖြစ်လဲတော့ကျွန်တော်လည်းမပြောပြရတတ်ဘူး။သူတို့လည်းပြောမဖြစ်တင်ဘူးလို့ကျွန်တော်စီရင်လင်းပြောခြင်းတယ်။သူပြန်ကျွန်တော်တို့ဟိုတော့ဒီအဖွဲ့ကြီးရအားလုံးပေါ့နော်။ဟိုလူသားပြည်တင်ရရေးကိုဆောင်ရွက်နေတဲ့အချိန်မှာအားလုံးကျလို့တော့နားလည်မရှိဘူးလို့ရယ်။ကျွန်တော်တို့ကကာဝတ်ပေးနေတယ်ကကျွန်တော်တို့လူတွေကိုဒီလိုမျိုးဟောင်းကြီးတွေပါနေဆိုရတဲ့ခါကျတော့သူတို့ဘယ်လိုရှင်းရမလဲရှင်းရှင်းပါဒါကမတင်တော့ဘူးလို့ထင်ပါတယ်ဒီဘောဆန်တာမှာပါပဲနဲ့စဉ်မှုဖန်ဖို့အတွက်ကိုအသိပြည့်နေပြီးတော့ဖန်နေကြီးတယ်စီယုံနေခေါ်ဆောင်လာတယ်ဆိုတော့လုံးဖြစ်တင်ပါဘူးအဲ့ဒါကလည်းသူတို့အဆုံးတော့ပြောနေတယ်တော့ဒါမျိုးကိုလေဒီနေ့ကဘုစကားပြောရှင်နေဖို့ကျွန်တော်မျက်နှာကြောပြနေတယ်။တစ်ခါကကျွန်တော်တို့ပြောပြနေလူတွေကအဲ့ဒီလိုမျိုးလုပ်နေတယ်ဆိုရင်တော့ကျွန်တော်တို့မှအများကြီးပြောအားဆိုအားမရှိဘူးဖြစ်တော့ပေါ့
။ TNLA အဖွဲ့ကတော့သူတို့အနေနဲ့ရှမ်းပြည်နယ်အတွင်းက RCSS တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်တဲ့အချိန်မျိုးမှာဖမ်းဆီးမိတဲ့ရှမ်းစစ်သားတချို့ရှိပေမဲ့လို့အရက်သားတွေကိုအထမဖမ်းဆီးတာမျိုးတော့မရှိဘူးလို့ပြောပါတယ်။
ဟုတ်ကဲ့သူတို့ပြထုတ်ပြင်ချင်ရချက်တော့တွေ့တယ်အခုမှကျွန်တော်လူလက်မီတော့အဲ့ဟာတော့ကျွန်တော်မတီးရသေးဘူးဒီချာသားတော့ဒီအရက်သားကိုဖမ်းဆီးထားမိတာတော့မရှိဘူးအဲ့ဒါဒီလူမျိုးရှိရနော်အရင်တော့ဒီပြီးခဲ့တဲ့လူဝင်မှာအမားကျွန်တော်ဒီ ASEAN တပ်ဖွဲ့ဖြစ်တယ် ASEAN စစ်သားတွေကျွန်တော်ဖမ်းမိတာတော့ရှိတယ်အမားဝါရှာနဲ့ဝါရှာလူမျိုးနော်အဒီစစ်သားမဟုတ်ပဲအဲ့ဒီအရက်သားကိုဖမ်းဆီးထားတာတော့ရှိတယ်
တအောင်ပလောင်မျိုးသားလူမျိုးရေးတက်မတော် TNLA ကပြောခွင့်ရမိုင်းအိုက်ကျော်ပြောသွားတာပါ SNLD ပါတီကတော့ဖန်စီခင်ရသူတွေနဲ့ပတ်သက်လို့အချင်းချင်းစစ်ဆေးအတည်ပြုပြီးတော့မှအခုလိုထုတ်ပြန်ပြောဆိုတာဖြစ်တယ်လို့ဆိုပါတယ်ဖန်စီခင်ရသူတွေနဲ့ပတ်သက်ပြီးအရေးပေါ်ညင်ညာချက်ထုတ်ပြန်ပြီးတဲ့နောက်မှာလူမျိုးလာတဲ့သူတချို့ရှိတယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်တို့လူတွေကိုကျွန်တော်တို့အချင်းချင်း confirmation လုပ်ပါတယ်ဒါမျိုးဖြစ်မှာဆိုလို့ပေါ့နော်အားလုံးကအတည်ပြုပါတယ်ဒီကိစ္စကိုအခုလည်းဒီမှာဖန်သွားတဲ့ဆန်းဒီမျိုးဆက်တယောက်အထဲက10ရောက်ကိုခုနကလွန်ခဲ့တဲ့တနားရီလောက်မှပြန်လွတ်တာရှိပါတယ်။အဲ့ဒါနံပါတ်2ပဲပါပါ။နောက်မဲ့တော့လူဒီဘက်ကဒီနေ့ဒီပါသတင်းမှမကြားရသေးပါဘူး။ဒီလူတွေပြန်လွတ်ဖို့အတွက်ကိုကျွန်တော်တောင်းရှိပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့တကြီးတော်အုပ်စုရဲ့အလုံးမှုဆောင်ဖွဲ့ဖြစ်ပါတယ်။
လနဲ့ခိုင်ပြိပက္ခတွေရှိနေတဲ့ရှမ်းပြည်နယ်အတွင်းတရတလီအပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့လှုပ်ရက်တွေဟာအကြမ်းဖက်လှုပ်ရက်တွေဖြစ်တယ်လို့ဆိုပြီးဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့အစည်းတွေအဖြစ်နဲ့သတ်မှတ်ဖို့ကာကွယ်ရေးဝန်ကြီးဌာနကဦးဆောင်ပြီးတော့အစိုးရတည်သွင်းခဲ့တယ်လို့လွှတ်တော်အတွင်းဆွေးနွေးတာတွေလည်းရှိခဲ့တာပါ SNLD ပါတီကတော့ဒီအဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်ဖို့ပြောဆိုတာတွေဟာရင်းရဲရေးစစ်ဆန်ညှိနှိုင်းမှုတွေကိုထိခိုက်စေနိုင်တဲ့အတွက်ထောက်ခံခဲ့ခြင်းမရှိပေမဲ့အခုလို TNLA အဖွဲ့ကအရက်သားပြည်သူတွေကိုအတရားမှဖမ်းဆီးနေတာတွေကိုလည်းရှုတ်ချတယ်လို့ဦးဆိုင်ညွန့်လွင်ကပြောပါရရှင်